ကျွန်တော်တို့ကလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေရဲ့အမြင်နဲ့သုံးသပ်ချက်တွေကိုပြောပြချင်ပါတယ်ကျွန်မအင်တာနာထောမှာ ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့52ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအရေးဆုံးဖြတ်ချက်ကိုတလင်းလာနေ့ကအတည်ပြုခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေဖိနှိပ်မှုတွေကိုဖြေရှင်းဖို့အရည်ရွယ်ထားပြီးတော့တရားမျှတမှုနဲ့တာဝန်ခံမှုရရှိရေးကိုတောင်းဆိုထားတာပါ ဒါပြင်ရခိုင်ပြည်နယ်မှာတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခဲ့ပါတယ် ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မူဦးကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ကိုလက်မခံဘူးလို့ပြောခဲ့ပါတယ်။ညီမကြီးမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်နေတဲ့လူခွင့်ရေးအခြေအနေတွေကိုအခုကာလမှာမဖြေရှင်းနိုင်ရင်နောက်ပိုင်းမှာပိုပြီးဖြေရှင်းရခက်လာနိုင်တယ်လို့သုံးသပ်ပါတယ်။လက်ရှိမ ဦးအောင်မျိုးမင်းကပြောပါတယ
်။ဟိုလူခွေရေချိုးဖောက်မှုမရှိပါဘူးဆိုတာကိုကျွန်တော်ကငြင်းဆန်လို့မရဘူးဗျာ။မရှိဘူးဆိုတဲ့အချက်ကိုနိုင်ငံတကာလက်ခံလာအောင်ဒီပူးပေါင်းဆောင်ရွက်မှုသို့မဟုတ်တက်တေအထောက်ထားနဲ့ဟိုခိုင်ခိုင်လုံလုံနဲ့ပြန်ပြီးဖြေရှင်းနိုင်မှုလိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာကလူခွေချိုးဖောက်မှုဆက်ရှိနေဆိုဘလို့မှငြင်းလို့မရဘူး။အရင်တော့အဖြစ်ခဲ့တဲ့ဒီခြေပေါ်မှာကျွန်တော်တို့ရခိုင်တွေကိုရခိုင်လူမျိုးတွေကိုအေးအေးနဲ့ဆက်သွယ်ရဆိုတော့နှိမ့်ဆက်ညှိမှန်းဘလို့မှညင်းလို့မရတဲ့ကိစ္စဖြစ်တယ်။အဲ့တော့ရှိနေတဲ့သားကိုအားလုံးကလည်းတည်ရသားနဲ့အာရုံစိုက်ရသားမရှိဘူးပြောကြခြင်းကတော့ကောင်းမွန်တဲ့ဖြေရှင်းချက်မဖြစ်နိုင်ပါဘူးခင်ဗျာ။အဲ့တော့အစိုးရအနေနဲ့မရှိပါဘူးညင်းမဲ့အစားဒီဟာမျိုးတွေရှိနေတာတည်းမှာဒါကိုဘလို့မျိုးပပြအောင်လှုပ်ဆောင်မိပါလဲဆိုတဲ့အကြောင်းမျိုးနဲ့ကြီးကပ်ပြီးတော့ဖြည့်ရှင်းမှုဟာပုံမှုပြီးတော့လက်တွေ့ကြပါလိမ့်မယ်။တိုင်းပြည်တွေလည်းပုံမှုပြီးအားကောင်းပါလိမ့်မယ်
။ခုနောက်ပိုင်းနိုင်လွတ်လုံဥပဒေကိုတွင်တွင်ကြည်ကြည်သုံးလာတာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့မီဒီယာတွေကိုအရေးယူတာတွေဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုပို့ပြီးတော့တိုက်ခိုက်လာနေတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်။မြန်မာမှာလွတ်ခွင့်အရေးနဲ့ပတ်သက်ပြီးတိုးတက်မှုရှိမလားဘူးလို့ကုလသမဂ္ဂလွတ်ခွင့်ရေးကောင်စီကဆုံးဖြတ်တာကပကတိအခြေအနေကိုဖော်ပြနေတာဖြစ်တယ်လို့လွတ်ခွင့်ရေးတက်ကြွလှုပ်ရှားသူမတ်ချယ်ရီစာဟောင်းကဆိုပါတယ်။ဒီပခါဖြစ်နေတဲ့ဒေတာတွေမှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိနေသလိုခုနောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပါထိခိုက်လာတာတွေ့ရတယ်လို့ဆိုပါတယ်
။တန်တမာကြီးရနဲ့တွားပြီးညှိနှိုင်းမျိုးမဟုတ်ဘဲနဲ့တကယ်လက်တွေ့မှာဥပဒေနဲ့တကယ်လက်တွေ့မှာ action နဲ့လုပ်ပြလိုက်ရင်ကိုလာကလည်းဖိအားပေးနေကြတောင်မရှိဘူးလေ။ဆိုတော့အမေမားကတော့အမေငင်းနေတာပဲ။တောက်လျှောက်ကျွန်မစိတ်တလောက်မှတ်တလောက်ဆိုလို့ရှိရင်ဘယ်တော့မှမြန်မာနိုင်ငံလူခွင့်ရေးချိုးဖောက်ပါတယ်။ဟိုကျွန်မတို့ကျွန်တော်တို့ဒီလိုကောင်းအောင်လှုပ်ဆောင်ပါမယ်ဆိုပြီးတော့တဲ့တင်တဲ့ကွာတောင်းကုန်နေဖြစ်ရှင်းခဲ့တာမရှိခဲ့ဘူးဟိုတငင်းလေလှုပ်တယ်ဆိုရင်တောင်မှဟန်ပြတ်တော့ပဲလှုပ်တယ်ဟိုတခုလှုပ်ပြီးနောက်ထပ်တစ်ခုသုံးခုကပြတ်လာတယ်ပြတ်လာတယ်ဒါမျိုးတော့ပဲမနေတာကအဲ့ဒါကြောင့်မို့ကျွန်တော်တို့ကိုဒီ Human Rights Council ကနေလူခွင့်ရေးကောင်စီကနေအထူးလှုပ်ဆောင်သူ Special Reporter ဆိုတော့ဟို mandate ကိုထပ်ထပ်ပြီးတော့တူးနေရတာဖြစ်တယ်အကယ်လို့မြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖို့မှုတွေမရှိတော့ဘူးလူခွင့်ရေးချင်းတူးတက်လာပြီဆိုလို့ရှိရင်ဒီ Special Reporter လည်းထပ်ပြီးတော့ထားစရာအကြောင်းမရှိဘူး
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်မှာရခိုင်ပြည်နယ်အရေးအပါအဝင်မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေမှာတိုးတက်မှုမရှိတာတွေကိုဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်အရေးအပါအဝင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနေကြောင်းနဲ့အထူးသဖြင့်ကက်ယောဂကာလမှာနောက်ထပ်ကြုံနေရတဲ့စိန်ခေါ်မှုတွေကိုပါရင်ဆိုင်ကျော်လွှားနေရကြောင်းတုံ့ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။